โอเคทุกๆเสียวันดีดรตะเทยครับเนี่ยเราสิทธิ์ผีซิมผิดตาก็ญาติနိုင်ငံတဲ့အခုပုံမှန်မဟုတ်တဲ့ခြေနေပြီကြောင့်ပိုများလာတာမှာပြီးခဲ့တဲ့အပတ်တွေတုန်းကတော့ဆရာကြီးဒီစိတ်ဖြစ်စီမှုပုံစံမျိုးမျိုးတဲ့မှာတူးချင်းစိတ်ဖြစ်စီတာနဲ့အများနဲ့စပီးဖြစ်တဲ့စိတ်ဖြစ်စီတာနောက်ရေတူရေရှည်စိတ်ဖြစ်စီတာဒီအထဲမှာမှပြင်းထန်နေတဲ့ပုံစံကိုအဓိကပြောပြီးမှဒီတစ်ခေါက်တော့ဆရာကြီးဒီစိတ်ဖြစ်စီမှုဖြစ်လာရင်ကိုယ့်ကိုယ်ကိုသတိပြုမိဖို့ပေါ့နော်ဒါမှမဟုတ်လည်းပတ်ဝန်းကျင်ကသတိပြုမိနိုင်ဖို့အတွက်သိထားတဲ့အဓိကလက္ခဏာတွေကိုပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီး
ကျွန်တော်တို့လက္ခဏာတွေကတော့ဒါအဲ့ဒါသိအရေးကြီးတယ်ဘာလို့လဲဆိုတော့ကျွန်တော်တငယ်ချင်းတယောက်ကိုမေးကြည့်တယ်ကဲဗျာခင်ဗျာ stress ဆိုတာအကင်းဖြစ်ရင်ဘာဖြစ်မလဲဆိုတော့တငယ်ချင်းကပြောတယ်ဟာကျွန်တော်တို့ရတဲ့စိတ်တွေတို့ဒေါသတွေထွက်ပြီးတော့တခါလေကျတော့လဲကျွန်တော်ခါလေလက်တွေဝါးတုံးလာတာပေါ့လေနော်ဆိုတော့အဲ့လောက်ပဲဒါကကျွန်တော်တို့ဟိုတာမန်လူတွေကိုမေးကြည့်ရင်အဲ့လောက်ပဲဒါပေမဲ့ကျွန်တော်တို့ဒီတယ်ပို့ပြီးတော့နားထောင်နေပြည့်တက်ဒီကျွန်တော်ကပို့နားလဲစီခြင်းနဲ့ stress ရဲ့လက္ခဏာတွေ၃မျိုးခွဲလို့ရတယ်ခင်ဗျာဆိုတော့ပထမဆုံး number 1ကတော့ဒီစိတ်ဖိစီးမှုဆိုကြတဲ့ဟာစိတ်ကိုကျွန်တော်တို့ပြောအောင်ဟလာ mental symptoms စိတ်ပိုင်းဆိုင်ရာခံစားမှုတွေကိုကျွန်တော်တို့ပြောအောင်ဆိုတော့ကျွန်တော်ပထမဆုံးစပြီးတော့ပြောခဲ့တော့လို့ပဲဗမာ language ရှိတယ်ခင်ဗျာအဲ့မှာစိတ်ပူပန်တာစိတ်တော့ကရောက်တာစိတ်တူတာအဲ့မှာစိတ်မပျော်တာစိတ်တက်ကြတာအဲ့ဒီတခါတလေကြတော့ကိုကိုကိုလည်းအားငယ်လာတယ်စိတ်ဖြစ်စင်းရင်တခါလေကြတော့ concentrate ဆိုတာတခါလေ focus ပေါ့တခါလေဟိုအာယုံလည်းမဆိုင်နိုင်ဘူးစိတ်ဖြစ်စင်းမှုကြာလာရင်သတိတွေပါမေ့လာတယ်နာမည်တွေမေ့လာတယ်သတိတွေမေ့လာတယ်ဆိုတော့စိတ်ပိုင်းဆိုင်ရာခံစားမှုတွေကတော့တပုံကြီးပဲ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီလက္ခဏာတွေတပုံကြီးထဲမှာပေါ့နော်အဓိကစုံရတာသတိပြုတင်တာမျိုးဆိုရင်ရောပါကိုအဓိကထောက်ပြကြတယ်ဆရာကြီ
း။ပို့ပြီးတော့ကျွန်တော်စိုးရိမ်တာက anger outburst ရာဒေါသအကြီးကြီးတွေထွက်လာတဲ့ဟာကိုတော့ကျွန်တော်စိုးရိမ်နေ road rage တို့ဘာလဲဆိုတော့ဟိုအမေရိကမှာဆိုရင်ဒါကစိတ်တွေတိုးပြီးတော့ချောင်းတွေတနက်နေဝင်ပစ်တာတော့အဲ့ဒီ anger outburst တရားတော့
ဒေါသပေါက်ကွဲထွက်တာပါဆရာနော
်အေးအဲ့ဒီစကားလုံးလေးကိုကျေးဇူးပါဒေါသပေါက်ကွဲထွက်တာတွေကလည်းပြဿနာကြီးကြီးပဲကျွန်တော်လင်မယားမှာ stress တွေဖြစ်နေရင်ဒီခါလေးကျတော့ဒေါပွားပြီးတော့ပကတိခွဲပြေးတာတို့ကဒါအသေးလေးအပြင်မှာကျတော့ဒီခါလေးဟိုနိုင်ရန်ကိုလက်သီးနဲ့ထိုးတာပေါ့နော် boss နဲ့ရန်ဖြစ်ပြီးတော့ဒီခါလေးဟိုကားနဲ့တိုက်ပလိုက်တာတို့နိုင်ရန်ကိုတိုက်ပြေးတာပေါ့နော်အမလေးအဲ့ဒီခုနကဆရာဝန်မင်းပြောတယ်ဗါလဲ
ဒေါသ
ပောက်ကွဲမှုတွေ
ဟုတ်ကဲ့ဆရာ
အေးအဲ့ဒါလည်း stress ပဲเนาะ stress ကသူ့ရဲ့အကြောင်းရင်းကမယ်ဆရာကြီ
းဟုတ်ကဲ့စိတ်ပိုင်းဆိုင်ရာလက္ခဏာတစ်ခုပါဆရာနော
်ဟုတ်ကဲ
့နောက်တစ်ခုကကြောက်တာပါဆရာကြီ
းအေးကြောက်တာကလည်းကျွန်တော်တို့စိတ်ရဲ့လက္ခဏာတစ်ခုပဲကျွန်တော်တို့ဘယ်ကနေစတယ်လဲဆိုတော့ကတုံးကင်းရင်ဖြစ်ပြီးတော့ကြောက်လာတော့အဲကိုယ့်ရဲ့အခက်အခဲတွေကြီးတော့ကျွန်တော်တို့စိတ်ဖိစီးနေတယ်ဘာလို့စိတ်ဖိစီးနေလဲဆိုတော့ဝင်ငွေကမကောင်းတော့ဘူးအလုပ်ကမရှိတော့ဘူးဟလာမိသားစုကတပုံကြီးပဲဆိုတော့ဒီခါလေးစိတ်တွေကအားငယ်လာတာပေါ့ဟောငါယောက်ျားသားဘာမှမတတ်နိုင်ဘူးအခုစစ်ပြေးနေရတယ်ဟလာဒါမှမဟုတ်ပုံနေရတယ်ရှောင်းနေရတယ်အလို့ရှာလို့လည်းမရဘူးနေတိုင်းထွက်ရှာတာပဲဆိုတော့အဲ့လိုဖြစ်တော့အားငယ်လာတယ်အားငယ်လာရင်ကျွန်တော်ကြောက်လာတယ်အဲ့ဒီကြောက်လာတာတို့ကစိတ်တက်ကြတာတို့အားငယ်လာတို့နဲ့လေအကုန်လုံးဆက်ဆက်နေတယ်ကျွန်တော်တို့စိတ်ကတော်တော်ဆန်းကျယ်တယ်နော်အမလေးဟိုစိတ်ဒုက္ခတောက်ကရရတော်တော်ကြီးကျယ်တဲ့ပြဿနာတွေပါဗျာ
ဟုတ်ကဲ့ဆရာဟိုပုံမှန်မဟုတ်တဲ့ဒီပြင်းထန်တဲ့ခံစားမှုတွေပေါ့ဆရာနော
်ဟုတ်ကဲ့
ဟုတ်ကဲ့ဆရာအဲ့တော့ဒါရီကဆရာပြောခဲ့သလိုပဲပြဿနာတစ်ခုဖြစ်ရှင်းဖို့အတွက်လိုအပ်တဲ့ပမာဏလောက်ရှင်းရင်တော့လည်းရှင်းနိုင်တယ်ပေါ့လေဒါပေမဲ့ပြင်းပြင်းထန်ထန်ရေရှည်ကြီးဖြစ်နေတော့လည်
းဟုတ်ကဲ့
ခုနကမလိုလားတဲ့ဒီဒေါသပေါက်ကထွက်တာမျိုးလောက်အထိပြင်းပြင်းထန်ထန်အသက်အန္တရာယ်ရှိတဲ့အနေအထားမျိုးတွေမျိုးစုံဖြစ်နိုင်တယ်ပေါ့ဆရာနော
်မှ
န်ပါဟုတ်ကဲ့ပါဆရာအဲ့တော့နောက်စိတ်ပိုင်းဆိုင်ရာပြီးရောဆရာကြီးကိုပိုင်းဆိုင်ရာဖြစ်မှာထင်တယ်ဆရာ
။တိတ်မှန်တယ်တိတ်မှန်တယ်ခင်ဗျာ။ဟုတ်ကဲ့။ကိုပိုင်းဆိုင်ရာဖြစ်မယ်ဆိုတော့ကျွန်တော်ဟိုနှစ်ပေါင်းများစွာကျွန်တော်အင်္ဂလန်ကိုစထွက်တယ်ဟို2000ပေါ့နော်အနှစ်20ကျော်က။အဲ့အင်္ဂလန်ကိုမထွက်ခင်3-4လကျွန်တော်သတိထားမိတယ်။အာရီ6နေတယ်ဆရာ။အဲ့ဒါအခုတည်းထိမှတ်မိတယ်။အဲ့ကျတော့ကျွန်တော်စိတ်ပိုင်းဆိုင်ရာကိုအဲ့ဒီအာ6တာကနေစလိုက်မယ်။အမလေးစိတ်ဖိစီးလာရင်ကိုမတည်ပဲနဲ့ခေါင်းတွေကိုက်နေတယ်။ခေါင်းတွေမူးနေတယ်။ဒီခါလေးကျတော့ချွေးလေးပါလေးပြန်လာတယ်။အဲ့အဲ့လားပြင်လူကလည်းဟိုဘိုင်းနာသလိုလိုဝန်းပြက်သားသလိုလိုနောက်ပြီးတော့မှကဒုံကရင်ဖြစ်အာတချို့ကြတော့ဒီတဲ့ပိုဆိုးတယ် chest pain ဆိုတာတခါလေရင်ပတ်နာတယ်နှလုံးသွားဆန်းတယ် okay ပဲဒါပေမဲ့အော်ငါကကျွန်တော်စိတ်ဖိစီးနေပါလားဆိုတော့အဲ့တချို့ကြတော့ပိုဒီတဲ့ပိုဆိုးလာရင်ရ ရင်ဘတ်နာရာပြင်တကူလုံးဟိုနားကိုက်ဒီနားကိုက်ဖြစ်ဟုတ်ကဲ့
ဟုတ်ကဲ့ဆရာနောက်ရောဆရာရေဒီထက်ပိုဆိုးပိုဆိုးရင်ရနိုင်တဲ့ဒီကိုခန္ဓာပိုင်းဆိုင်ရာလက္ခဏာတွေရှိသေးလားဆရာရေ
အဲ့ဒီအဆိုးဆုံးကတော့ sleep ပဲဗျာဒါကြတဲ့စိတ်ထောင်းကိုကြီးဖြစ်ပြီးတော့အရင်တွေပါပြက်ပြီးတော့ဒုက္ခရောက်လာတာပေါ့ဆိုတော့ကျွန်တော်ကအဲ့ဒီ physical symptoms ပေါ့ကိုယ်ပိုင်းဆိုင်ရာလက္ခဏာတွေကိုတကိုယ်လုံးသွားလို့ရတယ်တကိုယ်လုံးထိတာပဲကျွန်တော်ခုပြောသလိုခေါင်းကနေစလိုက်ရင်ခြေပြားအထိပဲခေါင်းကိုက်အာချောက်ရင်တုံပန်းတုံရင်မနာနဲ့တကိုယ်လုံးမှာပြဿနာအကုန်တက်တာပဲဆိုတော့ကျွန်တော်ကဟိုပထမဆုံးလူတွေစဉ်းစားလို့ရတယ်ဒီ mental symptoms စိတ်ပိုင်းဆိုင်ရာလက္ခဏာတွေ physical symptoms ကိုယ်ပိုင်းဆိုင်ရာလက္ခဏာတွေကိုတင်ပြပြီးတော့ကျွန်တော်တတိယဟိုကျွန်တော
်ဆရာကြီးတတိယမသွားခင်လေဆရာကြီးအသက်ရှူတာနဲ့ပတ်သက်လို့ရောကိုယ်ပိုင်းဆိုင်ရာလက္ခဏာတွေပေါ်တက်လေလား
အဲ့ဒါအမှန်တာပေါ့အခုနေ့ရင်တုံပန်းတုံမှာသူကပြဿနာကစိတ်တရားပူပန်သောကရောက်ရင် hyperventilation ဆိုတာကျွန်တော်အသက်ရှူတွေမြန်းလာတာပေါ့နော်အသက်ရှူတွေကဒီကရဒုံဒုံဒုံဆိုအသက်ရှူတွေမြန်းလာတော့ပိုဆွရောခန္ဓာကိုယ်မှာအဲ့မှာပူပြီးတော့မှဒီကာဗွန်ဒိုင်အောက်ဆိုက်ဆိုတော့အဲ့ဒီဟာတွေမြန်းလာပြီးတော့မှခေါင်းတွေပူကိုက်လာတယ်နောက်ပြီးတော့မှဟိုမအီမသာတအားဖြစ်တယ်ခင်ဗျာဆိုတော့အဲ့ဒီပြဿနာတွေဟာအကုန်လုံးပေါ်လာတာပဲဆရာကြီ
းဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီစိတ်ပိုင်းကိုခန္ဓာပိုင်းဆိုင်ရာစိတ်ဖိစီးမှုဆိုင်ရာလက္ခဏာတွေအပြီးမှာဟိုဆရာကကပြောမလို့ဖြစ်ခဲ့တဲ့တတိယပိုင်းမှာတော့ကျွန်တော်တို့ဒီတကယ်လက်တွေ့ပြုမှုဆောင်ရွက်တတ်တဲ့ behavior လက္ခဏာပိုင်းကိုဆရာအဓိကပြောမယ်ထင်တယ်ဆရာ
ဟုတ်တယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အဲ့ဒီပြုမှုပုံအပိုင်းကိုတော့နောက်တစ်ခေါက်ဆက်ပြောအောင်ဆရာကြီးကျေးဇူးအများကြီးတင်ပါတယ်ဆရာ